ရက်ကူရရင်းနှုတ်တင်မော့စကတ်ကိုအနည်းကနေပြေလွှတ်လိုက်တဲ့နောက်ဆုံးအချိန်မီဆိုင်းတုံးစမ်းသမှုကအမေရိကန်ကလက်အုပ်မှုရယူပြီးတိုက်ခိုက်တဲ့အန်ဒီယန်နဲ့တောင်ကိုရီးယားမှာတက်ဆင်ထားတဲ့အမေရိကန်ရဲ့အစင်းမြင့်တက်တုံးကွတုံးစစ်ကိုတံပြန်နိုင်မှုကြိုးပမ်းနေတာဖြစ်နေတယ်လို့ခန့်မှန်းနေကြပါတယ်။ရက်ကူရရဲ့ရှေ့ကခရိုင်ရမရှိတဲ့တောင်ပိုင်းဟမ်ယုံဒေသကစင်ပူရီတက်စကန်နီကုန်းပေါ်ကနေပက်တင်းတက်တုံးတစ်စင်းဒီနေ့စောပိုင်းမှာပြေလွှတ်လိုက်တာကိုတော့အမေရိကန်နဲ့တောင်ကိုရီးယားတို့ကထောက်လန်းသိရှိကြကြတာပါ။စံတက်ခဲ့တဲ့တုံးက KN15 အမျိုးအစားတလပ်ပစ်ပက်တင်းတုံးဖြစ်နိုင်တယ်လို့လည်းကနဦးစစ်စစ်လေးလက်ချက်တွေကဖော်ပြကြပါတယ်။မြောက်အမေရိကလေကြောင်းရန်ကာဝေးတပ်ဖွဲ့ NORAD ကတော့မြောက်ကိုရီးယားကစံတက်တဲ့ပက်တင်းတုံးကမြောက်အမေရိကတပ်ကိုချင်းချောင်းနိုင်တဲ့အန္တရာယ်မရှိကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကပက်တင်းတက်တုံးတစ်စင်းကိုအရှိတော်ပြင်လဲတဲ့ပြုလုပ်ခဲ့ပြီးကီလိုမီတာ60လောက်ထိရောက်ရှိခဲ့ကြောင်းလည်းတောင်ကိုရီးယားပူးတွဲစီးပွားရေးချုပ်များအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့ဒီနေ့မစ္စတန်တုံးစံတက်မှုကလောင်စာရီတုံးသမမျိုးဆက်ပက်ထင်းတုံးတွေစားမပြည့်လွက်ခင်အချိန်ထိကျူတင်ထောင်လန်းသိရှိနိုင်မှုခက်ခဲတဲ့လောင်စာအခဲတုံးတာလက်ပြည့်စစ်ညစ်ပက်ထင်းတုံးတွေကိုပြောင်းလဲအသုံးပြုလာနေတဲ့လက္ခဏာတစ်ခုဖြစ်နေလဲချမ်းကျင်လို့မြင်ရပါရဲ့။မြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်တွေနဲ့ပတ်သက်လို့ဆွေးနွေးမယ်တည်ထောင်လာရှိချင်းဖြစ်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြုဆောင်မှုမတန်ရင်နှစ်ရက်လုံးမှာပဲမြောက်ကိုရီးယားကမစ္စတန်တုံးစံတက်မှုလွတ်ဆောင်ခဲ့တာလည်းဖြစ်ပါရဲ့။